Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မေလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောက်ပါဒီကနေ့စီစဉ်တွေတာဝန်ဝတ်တင်ဆက်သွားမှာပါ
မင်္ဂလာညနေခင်ဗျာရှင်ကျမတင်ကြီးထိုက်ပါဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့ဓာဖို့မြို့တော်ဝင်ရီဒရီဂိုဒူတက်တေအနိုင်ရဖို့တေချာသလောက်ရှိနေပါပြီအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းအမေရိကန်ရေတပ်စစ်သင်္ဘောတစ်စင်ဒီကနေ့ခုံမောင်းပါတယ်ဥပဒေကိုချိုးဖောက်တဲ့ဆိုပြီးမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုအမေရိကန်ပြည်ထောင်စုအစိုးရကတရားစွဲလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူတင်ပြပေးပါမယ်ရှင
်ကောင်းပါပါရှင်ဒီကနေ့ကျင်းပတဲ့အမေရိကန်မြန်မာဆက်ဆံရေးသတင်းစာရှင်းလင်းပွဲမှာအမေရိကန်သံအမတ်ကြီးကဘယ်အချက်တွေကိုထည့်သွင်းပြောဆိုသွားပါသလဲ
But it's clear that Myanmar cannot succeed without peace. No country can succeed without peace.
အမေရိကန်သံအမတ်ကြီး Mr. Scott Marcia ပါရှင်အပြည့်အစုံကိုတော့မကြာခင်တင်ပြသွားမှာပါ။ဒါအပြင်အမေရိကန်ရွေးကောက်ပွဲရလကအာရှဒေသအပေါ်ဘယ်လိုတက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မနောက်တစ်ပုတ်မှာတော့ဒုတိယကမ္ဘာစစ်အတွင်းကတိုက်ပွဲတွေမှာပျောက်ဆုံးသွားတဲ့ရုရှားစစ်သည်တော်ရဲ့ရုပ်အလောင်းတွေကိုစေတနာဝန်ထမ်းတွေရဲ့အင်အားနဲ့ဘယ်လိုရှာဖွေတူးဖော်နေကြတယ်လဲဆိုတဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့စကားပြောရင်သီးတဲ့သူ့ရဲ့စီယုံရေးပွဲတွေမှာလည်းချီးမွမ်းမှုတွေရောကဲ့ရဲ့ရှုတ်ချမှုတွေကိုရောရရှိခဲ့သူရိုဒရီဂိုဒူတက်တေအနိုင်ရဖို့တည်ကြတဲ့လောက်ရှိနေပါတယ်။အစိုးရကတရားဝင်အသိအမှတ်ပြုထားတဲ့ရိုမန်ကက်သလစ်မဲပေးပွဲစောင့်ကြည့်ချီးချက်ရေးအဖွဲ့ရဲ့တရားဝင်မဟုတ်တဲ့မဲရည်တွဲမှုအရာအသက်82နှစ်အရွယ်တောင်ပိုင်းဒါဗိုးမြို့တော်ဝင်ရိုဒရီဂိုဒူတက်တေကမဲအများစုကိုရရှိထားပြီးသူအဓိကရှင်းပြနေရတဲ့ပြည်ထောင်စုဝန်ကြီးဟောင်းမတ်စ်ရိုးဆက်စ်နဲ့အထက်လွှတ်တော်အမှတ်ဂရိတ်ပိုးရိုကိုမဲအသားနဲ့ဦးဆောင်နေတာဖြစ်ပါတယ်။မေယလ90ရာခိုင်နှုန်းကျော်ကိုရေးတွက်အပြီးမှာတော့ရိုဒရီဂိုဒူတာတေးကမေယလ39ရာခိုင်နှုန်းရရှိထားပြီးမာရိုဆက်ကတော့မေယလ23ရာခိုင်နှုန်းကျော်လေးသာရရှိထားတာဖြစ်တယ်လို့ဂရိတ်ပိုးကမေယလ22ရာခိုင်နှုန်းလောက်နဲ့တတိယနေရာမှာရှိတယ်လို့ရိုမန်ကက်သလစ်ကျောင်းတော်ရဲ့မဲပေးပွဲစောင့်ချက်ကြီးချက်ရေးအဖွဲ့ PPCRV ကထုတ်ပြန်ပါတယ်မာရိုဆက်ကရွေးကောက်ပွဲရှင်းပြမှုမှာအရင်းနှိမ်ကြောင်းအင်ကာနစ်နေကင်းပိုင်းကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတရားဝင်ထုတ်ဖော်ပြောဆိုပါတယ်။ပြိုင်ဘက်ရိုဒရီဂိုဒူတာတေးကိုရင်းရင်းနှီးနှီးခေါ်ကြတဲ့နာမည်ကိုသုံးလုံးပြီးဒီကွန်ရေးခမားအနိုင်ရစေချင်ပါတယ်လို့ပြောဆိုခဲ့ပါတယ်။ဂရိတ်ပိုကတော့မနေ့တနင်္လာနေ့ညတကောင်မတိုင်မီသူအရင်းနှိမ်ကြောင်းထုတ်ဖော်ပြောဆိုပြီးသူမအနေနဲ့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာမှာဖြစ်တဲ့အကြောင်းနဲ့ရိုဒရီဂိုဒူတာတေးနဲ့လက်တွဲပြီးအလုပ်လုပ်ပါမယ်လို့လည်းသတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းထောက်တွေကိုပြောဆိုပါတယ်။ဒုတိယသမ္မတရွေးကောက်ပွဲမှာတော့လွှတ်တော်အမတ်လာနီရိုဗာဒိုကအရင်ဖိလစ်ပိုင်အာဏာရှင်မာကိုစ်ရဲ့သားဖြစ်သူဖာဒီနာဘွန်ဘွန်မာကိုစ်ထဲမှာအနေငယ်အသားစီးနဲ့ဦးဆောင်နေပါတယ်။ဒီကနေ့အင်ကာနစ်နှောင်းပိုင်းမှာနောက်ဆုံးတရားဝင်မဲရလဒ်တွေကိုဖိလစ်ပိုင်အစိုးရကထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။
ဆယ်စုနှစ်နှစ်ခုကြာဒါဗိုးမြို့တော်ဝန်ဖြစ်တာဝန်ယူစဉ်ကကင်တွယ်ဆောင်ရွက်ပုံအတိုင်းရာဇဝတ်မှုတိုက်ဖျက်ရေးကိုနိုင်ငံတော်ဝန်တိုက်ဖျက်သွားမှာဖြစ်တယ်လို့ဂရီပေးခဲ့တဲ့ရော်ဒရီဂိုဒူတာဟာဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာအနိုင်ရရှိသွားပါတယ်။သူဟာအတိတ်ပင်မဲ့ကိစ္စတွေကိုမလုပ်ဘဲခက်ကြမ်းကြမ်းပြောဆိုရက်ပေမဲ့ဆင်းရဲသူအမျိုးသမီးတွေနဲ့ကလေးငယ်တွေကိုကျဉ်းနာတနာရတဲ့သူဖြစ်တယ်လို့ဒူတာရဲ့ရွေးကောက်ပွဲဆိုင်ရာအင်တာနက်ဆာမျက်နှာမှာသူ့အပေါ်ချီးကျူးဖော်ပြထားပါတယ်။သူအာဏာရလာပြီးပထမ6လအတွင်းရာဇဝတ်မှုနေနေလှုပ်ဆောင်သွားမှာဖြစ်တယ်လို့မူရစ်ဆေးရောင်းဝယ်ဖောက်ကားသူလိမ်မင်းဆိုင်ရာအာဓမ္မပြုကျင့်သူနဲ့ပေါက်ထဲမှုကျွလွန်သူတွေကိုတေရန်စီရင်ခွင့်ချမှတ်ဖို့ကိုလည်းဥပဒေပြန်လည်ပြဋ္ဌာန်းသွားမှာဖြစ်တယ်ဆိုပြီးသူကကြေညာထားတာပါ။ဒီချိန်ထဲမှာပဲလုပ်ငန်းဝင်အခြေအနေတိုးတက်လာရေးလေသမားတွေအတွက်အခမဲ့ဆယ်မြောင်းရေးပေးဝေးစနစ်အပြင်စီရင်သားလူရန်းစားတွေအတွက်အခမဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုလည်းသူကဆောင်ရွက်ခဲ့ပြီးပါပြီ။အသက်82နှစ်အရွယ်ဒူတက်ဟာသူ့ရဲ့လိမ်မင်းဆိုင်ရာအတွေ့အကြုံတွေအပါအဝင်မစင်မချင်းပြောဆိုမှုတွေကြောင့်အမျိုးသမီးတွေရွှေပြောင်းချေချနေထိုင်သူတွေနဲ့မွတ်စလင်တွေပေါ်ထိုးနဲ့ဝေဖန်တဲ့အမေရိကန်ပြည်ထောင်စုက Republican Party သမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump နဲ့နှိုင်းယဉ်ဖော်ပြခံနေရသူလည်းဖြစ်ပါရယ်ခင်ဗျာ
အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာနိုင်ငံတကာရေချောင်းသွားလာမှုတွေလွတ်လပ်စွာလုံနိုင်နေဆိုတာပြသဖို့အတွက်ရေတပ်စစ်သင်္ဘောတစ်စီးကိုအဲ့ဒီနေရာဆေးလွှတ်လိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်တောင်တရုတ်ပင်လယ်ထဲမှာရေပိုင်တဲ့နေရာအများအပြားသူတို့ပိုင်တယ်လို့တရုတ်တို့ပြောနေတာကိုစိန်ခေါ်တဲ့အနေနဲ့တရုတ်တို့ထိန်းချုပ်ထားတဲ့ Ferrari Cross Reef တနားကြောက်တန်းရဲ့ရေမိုင်၁၂မိုင်အကွာအထိအမေရိကန်စစ်သင်္ဘော USS William P. Lawrence ခုမောင်းခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Bill Arvan ကပြောပါတယ်တရုတ်တို့ကပိုင်ဆိုင်တယ်လို့ပြောနေပြီးရေချောင်းသွားလာရေးကန့်သတ်မှုတွေလုပ်နေတာဟာနိုင်ငံတကာရေချောင်းဥပဒေတွေနဲ့ကန့်ညီမှုမရှိဘဲအမေရိကန်အပါအဝင်တခြားနိုင်ငံတွေအနေနဲ့လွတ်လပ်စွာသွားလာနိုင်권ရှိတယ်လို့ပြောခွင့်ရအာဗန်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုလိုအမေရိကန်စစ်သင်္ဘောသွားလာတဲ့ကိစ္စအပေါ်တရုတ်အစိုးရကဒေါသတကြီးတုံ့ပြန်ပါတယ်။ဒါဟာတရုတ်ရဲ့ရေပိုင်နက်ထဲကိုတရားမဝင်ဝင်ရောက်တာဖြစ်ပြီးဒီလိုလှုပ်ဆောင်တာဟာဒေတာရင်းတည်ငြိမ်အေးချမ်းရေးကိုချိမ့်ချောက်နေတာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနရဲ့ပြောခွင့်ရလူခန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီအငင်းပွားစရာကျွန်းပေါ်မှာတရုတ်နိုင်ငံကပေပေါင်း1,800တဲ့လေရင်ပြေးလမ်းကြောင်းနဲ့တခြားစီးရေးဆိုင်ရာအဆောက်အုံတွေကိုဆောက်လုပ်ထားတာဖြစ်ပါတယ်
။မြောက်ကိုရီးယားအလုပ်သမားပါတီညီလာခံပြည်ဆောင်ချင်းအထိမ်းအမှတ်အနေနဲ့ကျင်းပတဲ့ကြီးမားတဲ့စီးရေးပြပွဲကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တက်ရောက်ခဲ့ပါတယ်။အသွေးအရောင်ဆုံး uniform တွေဝတ်ဆင်ထားတဲ့တိန်းနဲ့ချီတဲ့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေဟာလက်ရှိခေါင်းဆောင်ရဲ့အဖိုးဖြစ်သူကိုဂုဏ်ပြုတည်ဆောက်ပေးထားတဲ့ Kim Il Sung ရင်းမြစ်တစ်လျှောက်ချီတက်ခဲ့ကြပြီးဒီအခမ်းအနားကိုတက်ရောက်လာသူတွေကလည်းမျိုးချစ်စိတ်နဲ့အသာပြေဖော်ပြတဲ့စိုက်မှုတွေကိုဝင်ရန်ကန်ဆောင်ထားတာကိုရင်းမြစ်ထက်မှရှိတဲ့လေသာဆောင်ကနေ Kim Jong Un ကြည့်ရှုခဲ့ပါတယ်အာနာဂိုပိုအားကောင်းလောင်ရွယ်ပြီး36နှစ်အတွင်းပထမဆုံးအကြိမ်အနေနဲ့ကျင်းပတဲ့လေးရချအလုသမားပါတီညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေဟာခင်မြတ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့နျူကလ িয়ার ဆွမ်းအင်တို့ကိုဒီမြိုင်နယ်ထဲမှာတည်ဆောက်မဲ့သူ့ရဲ့ဗျောင်းချင်းမူဝါဒကိုထောက်ခံအတည်ပြုပေးခဲ့ပြီးတဲ့နောက်ညီလာခံကိုတနင်္လာနေ့မှာအဆုံးသတ်ခဲ့ပါတယ်။ဒါ့အပြင်အသက်33နှစ်အရွယ်ခင်မကွယ်လွန်သွားပြီဖြစ်တဲ့သူ့ဖခင်နိုင်ငံကောင်းဆောင်ဟောင်းကင်ဂျုံအီလ်ရဲ့အယိုက်အယာကိုဆက်ခံသူကောင်းတဦးဖြစ်နေလဲညီလာခံကထောက်ခံသတ်မှတ်ပေးခဲ့ပါတယ်။တောင်ကိုရီးယားထောက်လိုင်းရေးအရာရှိတွေကအာဂရိလိုက်စားမှုအပြင်တခြားပြစ်မှုတွေကြောင့်တေးတံပေးခံရတယ်လို့ပြောဆိုထားခဲ့တဲ့မြောက်ကိုရီးယားစစ်ဘက်ဆိုင်ရာခေါင်းဆောင်ဟောင်းရီယန်ဂီကိုလည်းညီလာခံကအစစ်မြေရာထူးနေရာအတော်များများမှာတာဝန်ပေးအပ်ခဲ့ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တဲကလူမှုအတိုင်းအဝိုင်းတွေကြားတွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးယုံကြည်မှုတည်ဆောက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီယက်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်လူနည်းစုတွေအပေါ်ခေါ်ဝေါ်သုံးဆမှုနဲ့ပတ်သက်လို့လည်းအမေရိကန်သံမတ်ကြီးကအခုလိုပြောဆိုပါတယ်
။ Our approach globally and normal international practice is to recognize that communities everywhere
အမေရိကန်ပြည်တော်စုအနေနဲ့နိုင်ငံတကာမှာပုံမှန်လိုက်နာကျင့်သုံးနေကြအတိုင်းကမ္ဘာပေါ်မှာရှိသမျှလူမှုအတိုင်းအဝိုင်းတွေကသူတို့ကိုခေါ်ဝေါ်သုံးဆွဲစေခြင်းနဲ့အတိုင်းဆက်ပြီးခေါ်ဝေါ်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီယက်ကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်တန်ယုံဘက်ကရခိုင်ပြည်နယ်အရေးနောက်ဆုံးထုတ်ပြန်တဲ့ကြေညာချက်မှာရိုဟင်ဂျာဆိုပြီးအသုံးအနှုန်းကိုသုံးဆွဲခဲ့တာကြောင့်မကြသေးခင်ကစန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာပါ။မြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဌာနကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမသုံးဆွဲစေလိုပေမဲ့လည်းအခုလိုခေါ်ဝေါ်သုံးဆွဲမှုတွေဟာနိုင်ငံတကာနိုင်ငံချင်းစီအနေနဲ့ကိုယ်ပိုင်သဘောနဲ့ခေါ်ဝေါ်သုံးဆွဲတာကိုတော့တရားဝင်ကန့်ကွက်စရာမရှိဘူးလို့ပြောပါတယ်။အမေရိကန်မြန်မာဆက်ဆံရေးမူဝါဒကိုတန်မတ်ကြီးမာစီယက်ကဒီကနေ့ရန်ကုန်မြို့အမေရိကန်စင်တာမှာရှင်းလင်းခဲ့တာမှာတော့ရခိုင်ပြည်နယ်တွင်းစီးပွားရေးလူမှုရေးကျန်းမာရေးပညာရေးပိုင်းတွေမှာတိုးတက်မှုတွေရှိလာစေဖို့လူမှုအတိုင်းအဝိုင်းကြားယုံကြည်မှုတည်ဆောက်နိုင်ဖို့ကိုလည်းတိုက်တွန်းပြောဆိုသွားပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုကြီးညာနေပါတယ်အမေရိကန်ပြည်တော်စုမြောက်ကယ်ရိုလိုင်းနားပြည်နယ်မှာပြဋ္ဌာန်းထားတဲ့တန့်စင်ကန်ဥပဒေလို့ခေါ်နေတဲ့လေအင်္ကာပြောင်းလဲထားသူတွေအပေါ်ကန့်သက်ချက်ဥပဒေဟာဗဟိုအစိုးရရဲ့ခွဲခြားဆက်ဆံမှုစန့်ကျင်ရေးဥပဒေကိုချိုးဖောက်တယ်ဆိုပြီးအစိုးရကမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုတရားစွဲပါတယ်ပြည်နယ်မှာပြဋ္ဌာန်းထားတဲ့ဥပဒေအရလေအင်္ကာပြောင်းလဲထားသူတွေဖြစ်ပေမဲ့လည်းမိုးရွာပါကြားမှဖြစ်တဲ့အတိုင်းသက်ဆိုင်ရာတန့်စင်ကန်တွေမှာအသုံးပြုရမှာဖြစ်ပါတယ်မြောက်ကယ်ရိုလိုင်းနားပြည်နယ်ရဲ့ဥပဒေဟာပြည်နယ်ကိုယ်တိုင်ခွဲခြားဆက်ဆံမှုကိုထောက်ခံအားပေးတဲ့ဥပဒေဖြစ်နေတယ်ဆိုပြီးအမေရိကန်ရှေ့နေချုပ်လော်ရီတာလန့်ချ်ကတနင်္လာနေ့ကပြောပါတယ်ဒီဥပဒေကြောင့်အရင်လူမဲတွေကိုအများပြည်သူသုံးနေရာတွေမှာဝင်ခွင့်ပိတ်ပင်ခဲ့တဲ့အချိန်နဲ့ပြည်နယ်ကဝင်ခွင့်ပြုမှဘယ်သူဘဝနဲ့လက်ထပ်ရမယ်ဆိုတဲ့ခေတ်ကိုပြန်အမှတ်ရမိတယ်လို့လည်းပြောဆိုသွားပါတယ်
ပြီးခဲ့တဲ့လကထွက်ပေါ်လာခဲ့တဲ့ကမ္ဘာရဲ့ရဲကနိုင်ငံခေါင်းဆောင်တွေချမ်းသာကျွေးဝသူတွေရဲ့ပြပကဘန်တွေမှာအနှံထားတဲ့ဘန်စင်းတွေအကြောင်းပနားမပေပါလို့ခေါ်တဲ့ပေါက်ကြားမှုတွေကြောင့်စပိန်နဲ့အိုင်စလန်မှာအဆင့်မြင့်ခေါင်းဆောင်တွေယာရုကပြုတ်ချခဲ့ပြီးဘရီရှားဝန်ကြီးချုပ်ဒေးဗစ်ကင်မရွန်လည်းဒီကိစ္စကြောင့်စိတ်နှောက်ယှက်ဖြစ်ခဲ့ရတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အပေါင်းပါတွေရဲ့ငွေခွာချမှုလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဆွဆဲချက်တွေပေါ်ထွက်ခဲ့ပါတယ်တနင်္လာနေ့ကထုတ်ပြန်လိုက်တဲ့အများပြည်သူနဲ့ပတ်သက်တဲ့စည်ရင်းစရာအချက်အလက်တွေကပိုးပြီးတော့ကြီးကြီးမားမားရိုက်ခတ်မှုတွေရှိလာနိုင်တဲ့အကြောင်းပနားမားဥပဒေအကျိုးဆောင်အဖွဲ့ဝင်တဦးကဒီစာရွက်စာတမ်း 17.5 သန်းကျော်ကိုထိန်းသိမ်းထားတဲ့ ICIJ အဖွဲ့ကပြောဆိုလိုက်ပါတယ် ICIJ အဖွဲ့ဟာအစပိုင်းမှာဒီအချက်အလက်တွေကိုရွေးချယ်ထားတဲ့သတင်းသမားတချို့ကိုပဲမျှဝေပေးခဲ့တာပါဒီအဖွဲ့ဟာတနင်္လာနေ့ညနေ 2 နာရီမှာအဖွဲ့ရဲ့ website မှာနိုင်ငံနဲ့နေမီဒေတာပေါင်း 200 ကျော်ကပိုင်ဆိုင်သူတွေရဲ့ပြပအကောင့်အနေနဲ့သက်ဆိုင်တဲ့အချက်လက်ပေါင်း2သိန်းကျော်ပါဝင်တဲ့ database တစ်ခုကိုလွှင့်တင်ပေးထားခဲ့ပါတယ်ခင်ဗျာ
Al-Qaeda နဲ့ချိတ်ဆက်တဲ့အဖွဲ့တစ်ခုက3နှစ်ကြာဖမ်းဆီးထားတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရဲ့သားဖြစ်သူကို Afghanistan လုံခြုံရေးတပ်ဖွဲ့တွေကဒီကနေ့အင်ကာနီမှာကယ်တင်နိုင်ခဲ့ပါတယ်ဝန်ကြီးချုပ်ဟောင်း Yusuf Raza Gilani ရဲ့သားဖြစ်သူ Ali Haider Gilani ကိုသူ့ရဲ့မွေးရမြစ်ဖြစ်တဲ့တောင်ပိုင်းမြို့မူထံမှာ2013ခုနှစ်ရွေးကောက်ပွဲစည်းရုံးမှုအတွင်းဘယ်သူမှမသိရတဲ့တပ်နက်သမားတွေကပြန်ပေးဆွဲခဲ့တာဖြစ်ပြီးဘယ်မှာဖမ်းဆီးထားတယ်ဆိုတာကလည်းမသိခဲ့ရပါဘူး။အာဖဂန်နစ္စတန်နိုင်ငံဂါဇီကအာဖဂန်နဲ့အမေရိကန်လုံခြုံရေးတပ်ဖွဲ့တွေရဲ့ပူရဲစစ်ဆင်ရေးတစ်ခုအတွင်းဒီကနေ့အင်ကာနီမှာကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။
အင်ချမ်းမြေလုံငန်းရှင်ဂရီဂျယ်သထေကြီးဒေါ်နယ်ထရမ့်မှာ Republican Party ရဲ့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့သူပြိုင်မဟောင်း New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie ကိုသူ့ရဲ့သမ္မတလုံငန်းတာဝန်များလွှဲပြောင်းယူရမှာဦးဆောင်ရမယ့်သူဖြစ်ရွေးချယ်ခဲ့ပါရယ်တကယ်လို့သာနိုဝင်ဘာရွေးကောက်ပွဲမှာ Trump အနိုင်ရရင်သမ္မတ Barack Obama စီကနေတာဝန်လွှဲပြောင်းယူရမှာပါ6ကြိမ်မြောက်ပါတီရင်း Primary အကြိုရွေးကောက်ပွဲကျင်းပရာ New Hampshire ပြည်နယ်မှာ Trump အနိုင်ရခဲ့ပြီးတဲ့နောက်ဒီ Donald Trump လို့စကားတည်လို့ပြောရတဲ့ Christie ဟာသမ္မတလောင်းပြိုင်ပွဲကနေ February လအတွင်းကနှုတ်ထွက်ခဲ့ပါရယ်ခင်ဗျာ
Direct from Washington, the voice of America, VOA.
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမှတ်သင်ငေးထိုင်းနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်နိုင်ငံရေးဆွေးနွေးပွဲတွေအထားမြောက်အောင်အားပေးသွားမှာဖြစ်တယ်လို့ဤပညာပိုင်းအရပံ့ပိုးကူညီသွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့အမေရိကန်စင်တာမှာဒီကနေ့ကျင်းပတဲ့အမေရိကန်မြန်မာဆက်ဆံရေးသတင်းစာရှင်းလင်းပွဲမှာသံအမတ်ကြီးစကော့မာစီယာကအခုလိုပြောဆိုလိုက်တာပါ။သတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်ခဲ့တဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုးဝင်းကပြောပြပေးပါအောင်ရှင်။
ကောင်းပါပြီရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြမငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာတိတ်ကိုနဲ့နဲ့တိမ်မွေးလှတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကနေနိုင်ငံရေးဆွေးနွေးပွဲတွေအထမြောက်အောင်မြင်အောင်အားပေးရင်းဤပညာပိုင်းအရကူညီပံ့ပိုးသွားမှာဖြစ်တယ်လို့တန်မတ်ကြီးစကော့မာစီယယ်ကအခုလိုပြောဆိုလိုက်ပါတယ်
။ But it's clear that Myanmar cannot succeed without peace. No country can succeed.without peace.
မြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးမရဘဲနဲ့မအောင်မြင်နိုင်ပါဘူး။ဘယ်နိုင်ငံမှမဆိုငြိမ်းချမ်းရေးရမှသာအောင်မြင်မှာပါ။ဒါကြောင့်ကျွန်တော်တို့ကတနိုင်ငံလုံးအပြစ်ခတ်ရဲ့စေရေးအပါဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေအတွက်ဒီဇိုင်းမမတ်အားပေးထောက်ခံခဲ့တာပါ။ဒီနေရာမှာကျွန်တော်လေးနက်ပြောလိုတာကဒီလုပ်ငန်းစဉ်ဟာမြန်မာတွေကအာသွန်ခွန်ဆိုင်လုပ်ကြမယ်ပြည်ရင်းရေးဖြစ်ပါတယ်။ကျွန်တော်တို့ကနိုင်ငံခြားအစိုးရဖြစ်တာကြောင့်ဒီအခန်းကဏ္ဍတွေမှာဝင်ရောက်ဆွတ်ဖက်မှုမဟုတ်သလိုငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုတာဒီလိုလုပ်ရတယ်လို့ဆရာကြီးလုပ်ဖို့လည်းမဟုတ်ပါဘူး။မြန်မာလူထုကဆုံးဖြတ်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ပံ့ပိုးပေးနိုင်မယ့်နည်းလမ်းတွေများရှိခဲ့ရင်နိုင်ငံရေးဆွေးနွေးပွဲတွေအထမြောက်အောင်အားပေးမှာဖြစ်တယ်လို့ဤပညာပိုင်းအရအကူအညီတွေလည်းပေးသွားမှာဖြစ်ပါတယ်
။လောလောဆယ်မြန်မာနိုင်ငံမှာအရက်သားအစိုးရကဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ကာလမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအချိန်ယူအကောင့်ထဲပို့ဆောင်ရွက်သွားရမှာဖြစ်တယ်လို့သံအမတ်ကြီးစကော့မာစီယယ်ကသုံးသပ်လိုက်ပါတယ်။အရင်စစ်အစိုးရအဆက်ဆက်လူအခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကစီးပွားရေးအရာပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပြီးလွန်ခဲ့တဲ့နှစ်တွေအတွင်းပြည်ပြင်ပြောင်းလဲမှုအထိုက်အလျောက်ဖော်ဆောင်ခဲ့တာကြောင့်အများပြည်သူကိုဓာတ်ရိုက်ထိခိုက်စေတဲ့အဓိကပိတ်ဆို့မှုတွေကိုဖြေလျှော့ပေးခဲ့ပြီးတတိပုဂ္ဂလပြစ်မှတ်ထားတဲ့ပိတ်ဆို့မှုတချို့ကတော့အကျုံးဝင်နေစေဖြစ်တဲ့အကြောင်းနဲ့အဲ့ဒီတတိပုဂ္ဂလတွေကိုပြစ်မှတ်ထားပိတ်ဆို့တဲ့နေရာမှာလဲမရည်ရွယ်တဲ့ပြည်သူတွေနစ်နာခဲ့ရတဲ့အတွက် American ဘဏ္ဍာရေးဌာနကနေတီးတန့်စဉ်းစားပြီးယာယီဖြေလျှော့မှုတွေလုပ်ပေးခဲ့ပါကြောင်းနဲ့ပိတ်ဆို့မှုမူဝါဒကိုတန်မတ်ကြီး Scott Marcia ကအခုလိုရှင်းပြပါတယ်
There's not a particular if you do this all the sanctions go away
ပိတ်ဆို့မှုတွေနဲ့ပတ်သက်လို့ကြေကြေပြန့်ပြန့်ပြောရရင်ခင်ဗျားတို့ကဒါတွေလုတ်ပြရင်ကျွန်တော်တို့ကပိတ်ဆို့မှုအားလုံးယူသိမ်းပေးမယ်ဆိုတဲ့သဘောမျိုးမဟုတ်ပါဘူး။ဒါပေမဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေနဲ့လူခွင့်ရေးလေးစားလိုက်နာဖို့ကိုပူလေးပေးပြီးတော့ကျွန်တော်ရဲ့ပိတ်ဆို့မှုတွေနဲ့ထိရောက်စေဖို့ဖြစ်ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်နဲ့တိုက်ရိုက်ဆက်ဆက်နေတာတော့မဟုတ်ပါဘူး။ဒါပေမဲ့ငင်းချမ်းရေးရရင်ပြည်ပခါတွေရော့ကြမယ်။လူခွင့်ရေးချိုးဖောက်မှုတွေလည်းတိတိကျကျရော့သွားနိုင်ပါလေ။ငင်းချမ်းရေးအပြည့်အဝရရင်ပိတ်ဆို့မှုတွေအားလုံးယူသိမ်းပေးမယ်သဘောမဟုတ်ဘူးဆိုတာကိုတော့အလေးနက်ပြောပြစေ။
စီဘော်ရေးအတိုင်းဝိုင်းကအမေရိကန်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့တွန်းအားပေးနေတဲ့အချိန်ထဲမှာပဲလူခွင့်ရေးလှုပ်ရှားသူတွေကလည်းမေလ20ရက်နေ့မှာတက်တန်းကုန်ဆုံးတော့မဲ့ပိတ်ဆို့မှုတွေကိုထပ်မံတက်တန်းတိုးသင့်တယ်လို့သမ္မတအိုဘားမားအစိုးရကိုတိုက်တွန်းနေကြပါတယ်။နိုဝင်ဘာလဆန်းမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဘဲပါတီကပဲနိုင်နိုင်မြန်မာနိုင်ငံနဲ့ဆက်ဆံရေးကတော့ပြောင်းလဲစရာအကြောင်းမရှိဘူးလို့လည်းတန်မတ်ကြီးစကော့မာစီယယ်ကကောက်ချက်ချပါတယ်။
Donald Trump, I mean, it's too early to say what, you know, obviously we've got, what do we have, almost 6 months before the election.
Donald Trump, the man who is in the world, is in the world, is in the world, is in the world, is in the world. He is in the world, is in the world, is in the world, is in the world, is in the world. ပါတီနှစ်ခုစလုံးရဲ့သမ္မတလောင်းဖြစ်လာမဲ့သူတွေကလည်းဒီကိစ္စကိုတိတိကျကျမပြောကြသေးပါဘူး။ဒါပေမဲ့ကျွန်တော်ပြောနေတာကတော့ပါတီနှစ်ခုစလုံးကမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာမျက်ခြေမပြတ်သလိုအခြေခံအားဖြင့်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကြေကြေပြန့်ပြန့်ထောက်ခံအားပေးနေတယ်ဆိုတာပါပဲ။လွတ်တော်အမတ်တွေကတော့တီးကြရက်တီမှုတွေရှိကြပြီမဲ့ဒီကနေ့အထိမြန်မာအရေးနဲ့ပတ်သက်ရင်ပါတီစွဲမရှိကြပါဘူး။သမ္မတရွေးကောက်ပွဲမှာဘသူဖြစ်ဖြစ်ရွေးခံခဲ့ရရင်လဲမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြေခံကြတဲ့အထောက်ပံ့တွေနဲ့ဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့မျှော်လင့်ပါတယ်
။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအသစ်စကော့မာစီယယ်ဟာအမေရိကန်မြန်မာဆက်ဆံရေးမူဝါဒနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ရက်ကိုဒီကနေ့ကျင်းပခဲ့ရမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေတက္ကသိုလ်ကောလိပ်တွေကပါမောက္ခတွေဆရာဆရာမတွေနဲ့သတင်းမီဒီယာတွေကိုဖိတ်ကြားခဲ့တာဖြစ်ပါတယ်ရှင်
။တော်ခင်ဆိုဝင်ပါရှင်။အခုတော့အမေရိကန်ရွေးကောက်ပွဲရလကအာရှဒေသအပေါ်ဘယ်လိုတက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့သတင်းတစ်ဆက်တည်းတင်ပြချင်ပါတယ်။အမေရိကန်မှာဒေါ်နယ်ထရမ့်သာသမ္မတဖြစ်လာခဲ့ရင်အမေရိကန်ရဲ့အရင်နှီးဆုံးအာရှကမဟာမိတ်နိုင်ငံတွေကိုနျူကလ ியர் လက်နက်တွေထောက်ပံ့ပေးဖို့စီယုံလုံဆောင်နေတဲ့သမယိုးကျဝါဒီ conservative တွေဟာနိုင်ငံရေးမှာအထူးကကြတဲ့ကဏ္ဍတွေဖက်ကိုရောက်လာနိုင်ပါတယ်။ Republican ဖက်ကသမ္မတလောင်းဖြစ်လာဖို့အခြေအနေများနေတဲ့ထရမ့်ကအာရှဒေသနဲ့ထိတွေ့ဆက်ဆံမှုလုံးဝမဟုတ်တဲ့ပုံစံမျိုးပြောကြားချက်တွေကြောင့်အာရှဒေသရဲ့လုံခြုံရေးကိုအလေးထားတယ်ဆိုတဲ့အမေရိကန်ရဲ့အမခန့်ချက်အပေါ်တန်တရားဖြစ်စာရှိလာနိုင်ပြီးတော့အာရှကမဟာမိတ်တွေအနေနဲ့ကိုယ်နိုင်ငံလုံခြုံရေးအတွက်နျူကလ ியர் လက်နက်တွေပိုင်ဆိုင်ထားတဲ့ဆိုတော့ပြောဆိုမှုတွေပိုပြီးတော့ခိုင်မာလာစေနိုင်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုလ်မြို့ကနေ VOA သတင်းထောက် Brian Patton ပေးပို့ထားတဲ့သတင်းကိုတော့ Markin Phu တွေကတင်ပြထားပါရရှင်
။အမေရိကန်သမ္မတလောင်းဖြစ်လာရေးရှင်ပြိုင်မှုတွေမှာ Republican Party ဘက်ကသမ္မတလောင်းဖြစ်လာနိုင်ခြင်းများနေတဲ့ Donald Trump ကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ကိုယ်ပိုင်နျူကလ ியர் လက်နက်တွေရှိတဲ့တယ်လို့ပြောဆိုထားတာပါ။အဲ့ဒီနိုင်ငံတွေမှာရှိတဲ့အမေရိကန်စစ်စခန်းတွေအတွက်ကုန်ကြစည်ထည့်ဝင်ငွေတိုးမပြီးတဲ့နိုင်ငံတွေကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့ကိုလည်းထရမ့်ကပြောနေတာပါလက်ရှိတောင်ကိုရီးယားမှာအခြေစိုက်တဲ့အမေရိကန်စစ်သည် 18,500 ရှိပြီးတော့ဂျပန်မှာတော့ 9,400 ရှိပါတယ်ဒီလိုသူတို့နိုင်ငံတွေမှာအခြေစိုက်ထားတဲ့အမေရိကန်စစ်စခန်းတွေအတွက်ဂျပန်ဆိုရက20ဒေါ်လာတန်ပေါင်း 1,600 ထောက်ပံ့ပေးပြီးတောင်ကိုရီးယားကတော့866တန်ပေးပါတယ်ထရမ့်လုပ်ချင်တယ်လို့မျိုးအာရှမဟာမိတ်တွေကိုနျူကလ ியர் လက်နက်တွေတက်ဆက်ပေးတာမျိုးသာတကယ်ဖြစ်လာရတော့ဒါဟာနျူကလ ியர் လက်နက်ပပြက်ပွားရေးသဘောတူစာချုပ်ကိုချိုးဖောက်ရကြလိမ့်မယ်လို့ကြွယ်ကျေသူတွေကပြောပါတယ်။ဘူကီယူစစ်ခါကိုရီးယားကာကွယ်ရေးနယ်လုံခြုံရေးဖိုရမ်ကကြွယ်ကျေသူတယောက်ပါ
။ထရမ့်ဖူဘယ်ဒေရို각자알아서자국을방어하라
트럼프ပြောတယ်လို့အမေရိကန်ရဲ့မဟာမိတ်တွေကသူတို့ကိုသူတို့ခုခံကာကွယ်လာကြတယ်ဆိုရင်မဟာမိတ်ဆိုတာပြတ်သွားမှာပါ။အာရှမှာနျူကလ ியர் ဆိုင်ရာစင်ကဲစင်ကဲပြဿနာတွေလည်းပေါ်လာနိုင်ပါတယ်။
တရုတ်ကနျူကလ ியர் အင်အားကြီးနိုင်ငံဖြစ်လာနိုင်တယ်ဆိုတဲ့ဆိုရင်ချက်တွေဒါမှမဟုတ်မြောက်ကိုရီးယားရဲ့မကြသေးခင်ကနျူကလ ியர் စီစဉ်တွေနဲ့ပတ်သက်တဲ့ဆိုရင်ချက်တွေကြောင့်အမေရိကန်အစိုးရအနေနဲ့အာရှမဟာမိတ်တွေကိုသူ့ရဲ့နျူကလ ியர் အင်အားအောက်မှာမိခိုးအကာအကွယ်ယူဖို့နှားချပြောဆိုနိုင်ပါတယ်။ဒါပေမဲ့ထရမ့်ကအာရှကနေအမေရိကန်တပ်ဖွဲ့တွေစုခွာမယ်ဆိုတာမျိုးချင်းချောက်ပြောဆိုနေတာကြောင့်ဂျပန်နဲ့တောင်ကိုရီးယားလွှတ်တော်တွေအတွင်အမေရိကန်ကိုဆက်ပြီးတော့မမိခိုးတော့ဘူးပြောဆိုနေကြတဲ့လူနည်းစုလွှတ်တော်အမတ်တွေရဲ့အသံတွေကိုပို့ပြီးတော့အားကောင်းလာစေနိုင်တယ်လို့ဂျပန်ဟီရိုရှိမာတပ်ကတော်ကပေါမောက်ခါဟီရိုရှိနူရိုကာဝါကပြောပါတယ
်။မို့စ်ကာရီနီ
ထရမ့်ရဲ့ပြောဆိုမှုသာတကယ်ဖြစ်ခဲ့ရင်ဒါကိုသဘောတူတဲ့နိုင်ငံသမားတွေပေါ်လာပြီးတော့အများစုကဒီပေါ်မှာစိတ်အားထက်သန်လာကြပါလိမ့်မယ်
။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုနျူကလ ியர் လက်နက်တွေတက်ဆင်ပေးလိုက်မယ်ဆိုရင်ဒေသတွင်တင်းမာမှုတွေပိုဆိုးလာနိုင်ပါတယ်။ဒ တဟာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုတရားဝင်အောင်လုပ်ပေးရကြသလိုကင်ဂျွန်းအွန်းအစိုးရအပေါ်နိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့တံခတ်အရေးယူမှုတွေအပေါ်တရုတ်နဲ့ရုရှားတို့ရဲ့ထောက်ခံမှုတွေလည်းအဆုံးသတ်သွားနိုင်တာပါ Trump ဟာလောလောဆယ်သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူအစ်စင်မှသာရှိသေးပြီးတကယ်တမ်းသမ္မတမဖြစ်သေးပေမဲ့လို့သူ့ရဲ့မျက်ချက်စကားတွေဟာအာရှမှာတော့ကြက်ရိုက်နေပါပြီသူစကားကိုယုံကြည်သူတွေအများပြားရှိနေပြီးဘလို့နည်းနဲ့ပဲယုံကြည်သည်ဖြစ်စေဒီအခြေအနေကဒေသတွေလုံခြုံရေးကိုအလေးထားတယ်လို့ဆိုရဲအမေရိကန်ရဲ့အာမခံချက်အပေါ်ယုံကြည်စိတ်ချမှုကိုထိခိုက်လာစေမှာဖြစ်ပါတယ်ရှင
်အမေရိကန်ရွေးကောက်ပွဲရလကအာရှဒေသအပေါ်ဘလို့တက်ရောက်မှုရှိလာနိုင်တယ်ဆိုရဲအကြောင်းမှခင်ဖြူတွေကတင်ပြသွားတာပါအခုတော့ဒီကနေ့ည9:00တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပါရှင်
တော်ရစီများခင်ဗျာစကိုင်းတိုင်းလေဗရောင်းတောင်ကျင်းဒီစီမံကိန်းအပေါ်ဒေသခံတွေရဲ့စန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွှတ်တော်မှာတင်ပြဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံခဲ့ရတဲ့အတိုင်းအောင်စီမံကိန်းအပေါ်စန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲဒီပြဿနာနဲ့ပတ်သက်လို့လွှတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောတော်ရရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်နေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရခင်ဗျာ
။ဒီကနေ့ည9:00တိုက်ရိုက်လေလံစီစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။နာဇီဂျာမနီတို့အောင်ပွဲဆင်လိုက်တဲ့အနှစ်80မြောက်အထိမ်အမှတ်ကိုရုရှားနိုင်ငံမှာမေလအတွင်းကျင်းပခဲ့ကြတဲ့အချိန်မှာပဲရုရှားအနောက်မြောက်ဘက်ကအရင်တုန်းကလီနင်ဂရက်လို့ခေါ်ပြီးတော့အခုအခါစိန့်ပီတာစဘတ်မြို့အနီးကရှင်ညွန်တော်တွေထဲမှာစေတနာဝန်ထမ်းတွေရှေးဟောင်းသူတေတီတွေဟာဒုတိယကမ္ဘာစစ်ကပျောက်ဆုံးစစ်တီတော်တွေရဲ့ကျဉ်းကျန်းရုပ်အလောင်းတွေကိုတူးဆွရှာဖွေနေကြပါတယ်ပြန်လဲတူးဖို့တွေ့ရှိတဲ့ကျွန်းချန်ရုပ်အလောင်းတွေထဲမှာဘသူဘဝဆိုတာတိရမျိုးတွေလည်းရှိသလိုဆွေမျိုးမိဘပြန်ရှာမတွေ့တော့တာတွေလည်းရှိပါတယ်။ Writers တင်ဆောင်မကိုအခြေခံပြီးတော့သက်သက်ပြောပြပါမယ်ရှင်
။ဘာဘီနိုရွာကလေးအနီးကရွှွညွန်တော့ဟာအခုတော့မြေတူးဆွသူတွေနဲ့ဂျင်းကြီးဖြစ်လို့လာနေပါပြီ။နှစ်ပေါင်း10နဲ့ချီကြအောင်နှစ်မြုပ်နေခဲ့တဲ့ဆိုဗီယက်တိုက်လေရင် LGG3 နဲ့အတူလေရင်မူလဲဒီနေရာမှာကျွန်းချန်ရင်နေခဲ့ပါတယ်။လေရင်ရဲ့တစ်သားကိုထဲတွေဆွေးမြစ်သွားပေမဲ့လို့တန်ကြီးတက်နေတဲ့တန်ကိုထဲကနေလေရင်ရဲ့အမတ်ကိုရှေးဟောင်းသူတေတီတွေကဖော်ထုတ်ပေးနိုင်ခဲ့ပါတယ်။1942ခုနှစ်မှာပြက်ကျပြီးမိလောင်သွားခဲ့တဲ့လေရင်မူးဘသူဆိုတာကိုသိလိုက်ရပါတယ်။သူကတော့မော်စကိုအနီးကရွာတစ်ခုမှာမွေးဖွားခဲ့တဲ့အသက်23နှစ်အရွယ်ဘော်ရစ်နစ်တင်ဖြစ်ပါတယ်။တာဝန်ထမ်းဆောင်ချိန်အတွင်းပျောက်ဆုံးသွားတဲ့ Red Army တပ်သားနှစ်တန်းရဲ့နာမည်စင်ထဲမှာသူ့နာမည်ပါပါတယ်။နီကီတင်ရဲ့အမျိုးတွေကိုတော့ရှာမတွေ့ပါဘူး။သူ့အဖေဆုံးသွားခဲ့ပြီဖြစ်တယ်လို့နီကီတင်မှလည်းသားသမီးမရှိပါဘူးသူ့ကိုရဲ့အချက်လက်ထဲမှာလည်းမောင်နှမသားချင်းဆိုတာရှိတယ်လို့ဖော်ပြမထားပါဘူး Volunteer Diggers Movement ရဲ့အထွေထွေအတွင်းရမှုရလနာကအခုလိုပြောပါတယ
် Bismertne Polk это такая последняя
возможность ကိုတိကရသူ့ဆွေမျိုးတယောက်မှရှာလို့မတွေ့သေးပါဘူးမိသားစုနာမည်သိရပြီဆိုရင်ဘယ်သူလဲဆိုတာကချက်ချင်းမဲ့သိနိုင်ပါတယ်တခါတလေတော့လည်းနည်းနည်းကြားရပါတယ
်နာမည်သိအောင်လုပ်ရတာကတော့အခက်ဆုံးပါRed Army တပ်သားတွေမှာနာမည်ထိုးထားတဲ့တံပြားလက်ဆွဲလေးတွေမရှိဘဲလက်နဲ့ရေးထားတဲ့စာရွက်တွေကိုပလတ်စတစ်အိတ်ထဲထည့်ပြီးတော့တစ်သားတန်ကျုပ်ကလေးတွေနဲ့လက်ဘေးမှာဆွဲထားကြတာပါစစ်ပွဲစဖြစ်တဲ့ပထမနှစ်တွေအတွင်းအဲ့ဒီလိုစာရွက်ကလေးတွေတောင်မှစစ်သားတွေရကြတာမဟုတ်ပါဘူးပြန်ရှာတွေ့တဲ့စစ်သားဆယ်ရာခိုင်နှုန်းလောက်မှာစာရွက်စာရနှုန်းနဲ့အတူတွေ့ရပေမဲ့တချို့ကတရားဝင်နာမည်တွေမဟုတ်ပြန်ဘူးလို့ရှေးဟောင်းသူတေသနပညာရှင်ပါဗီလ်ကအခုလိုပြောပါတယ်
основная часть находишь а с ними ничего нет
ကျင်းကျန်နေရုပ်အလောင်းအများစုမှာမှတ်ပုံတွေမပြောနဲ့ဘာစုဘာမှမရှိကြပါဘူးတဲ့အောင်သူတို့အားလုံးအမည်နာမမသိတော့တက်သားတွေအဖြစ်နဲ့ပဲစိတ်မကောင်းစွာနဲ့ဂုံပြူတတ်မှတ်ရပါတယ
်ဒီအဖွဲ့မှာចောင်းပိတ်အားလိုက်ရဲ့အတွင်းလှပြီးတော့လောက်ကန်ရတဲ့စေတနာဝန်ထမ်းဆက်ကျော်တက်ကလေးတွေအများဆုံးပါဝင်ပါတယ်စေတနာဝန်ထမ်းရှေးဟောင်းသူတေသနာအဖွဲ့မှာဖွဲ့ဝင်ပေါင်း4000လောက်ရှိပါတယ်သူတို့အားလုံးက Red Army တက်သားတွေရဲ့ကျင်းကျန်ရုပ်အလောင်းတွေကိုနေ့တိုင်းတူးဆွရှာဖွေကြတာပါတချို့စေတနာဝန်ထမ်းတွေကတော့တာကိုသမိုင်းပေးတာဝန်တရအဖြစ်ခံယူထားသလိုစစ်အတွင်းတိုက်ပွဲဝင်ခဲ့ကြတဲ့တပ်သားတွေကိုဂုံးပြူရလဲရောက်တယ်လို့ခံယူထားပါတယ်။စေတနာဝန်ထမ်းတွေရဲ့တာဝန်တွေထဲမှာဒုတိယကမ္ဘာစစ်အတွင်းကြဆုံသွားပြီးတော့မှတ်ပုံတင်တဲ့တကွာပြန်ရှာတွေ့လာတဲ့တပ်သားတွေရဲ့ဆွေမျိုးအတိုင်းဝိုင်းကိုအကြောင်းကြားပေးတာတွေပါဝင်ပါတယ်။ စေတနာဝန်ထမ်းတွေရဲ့ခေါင်းဆောင်ကင်တန်ကူဇင်တော့ဖ်ကအခုလိုပြောပါတယ
်လူတွေ очень так отзываются на это
လူတွေတိတ်ကိုဆေးအားထက်သန်ပြီးစာနာတနာမှုတွေလည်းရှိကြပါတယ်တချို့ဆိုရင်တိတ်ကိုစိတ်လုံရှားပြီးတော့အသည်းနဲ့အောင်ခံစားကြရလေကိုဖိုးတယောက်လူသူမသိပဲတည်သွားခဲ့ရသလိုပြန်ရှာလို့လည်းမတွေ့ဘူးဆိုတဲ့အသည့်နဲ့ဘယ်လိုနေထိုင်အသက်ရှင်ရမလဲဆိုတာတွေးကြည့်ဖို့တောင်ခက်ပါတယ
်ရုရှားမြောက်ပိုင်းခူမီဒေတာဦးရာတောင်တန်းတွေရဲ့အနောက်ဘက်ရွာမှာနေတဲ့မာရီယာအာဗာခီနာမိသားစုအတွက်သူ့အဖိုးကိုပြန်တွေ့တယ်ဆိုတဲ့သတင်းကြောင့်အံ့ဩတကြီးဖြစ်ခဲ့ရပါတယ်မာရီယာကအခုလိုပြောပါတယ
် Лично мне позвонил папа
ကျွန်မအဖေကဖုန်းဆက်လာပြီးစိတ်အတွင်းကပျောက်သွားတဲ့အဖိုးကိုပြန်တွေ့ပြီလို့အဖေကပြောတယ်လေကျွန်မတိတ်ကိုပြိုသွားပါတယ်အဖိုးကိုမြင်မြုပ်ဖို့သွားမယ်လို့ကျွန်မချက်ချင်းပဲဆုံးဖြတ်လိုက်ပါတယ်
လက်ရှိ Saint Petersburg နေရာဖြစ်တဲ့ Leningrad ကိုတင်ယူဖို့ကြိုးစားတဲ့ဂျာမန်တို့ရဲ့ 16th Army ကို Russia Red Army ကတံပြန်ကာကွယ်တိုက်ခိုက်ခဲ့တာပါမတည်ဆုံးနိုင်တဲ့တမကြီး Imora Regiment လို့နာမည်ပေးထားတဲ့လမ်းလျှောက်ပွဲကို Saint Petersburg မှာကျင်းပမှာဖြစ်ပြီးတော့သူ့အဘိုးကိုဂုဏ်ပြုတဲ့အနေနဲ့ Maria ပါဝင်ဆင်နွှဲမှာဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းကြဆုံသွားတဲ့စစ်သားတွေရဲ့ထောင်နဲ့ချီတဲ့ဆွေမျိုးတွေလည်းဒီပွဲမှာပါဝင်ချီတက်ကြပါလိမ့်မယ်လေရင်မူဘော်ရစ်နီကီတင်ရဲ့ရုပ်ပုံကိုစေတနာဝန်ထမ်းသူကကန်ဆောင်ပြီးတော့ချီတက်ပွဲမှာပါဝင်မှာဖြစ်ပါတယ်။ယလင်နာကအခုလိုပြောပါတယ်
။ Как правило, найдя фамилию, прочитав её,
мы ဒီလက်ရှောက်ချီတက်ပွဲကဘော်ရစ်နီကီတင်ရဲ့အမျိုးတရားရောက်ကိုတွေ့ဖို့နောက်ဆုံးအခွင့်အရေးဖြစ်ပါတယ်။သူကာကွယ်ပေးခဲ့တဲ့မြို့တွေရဲ့လမ်းတွေပေါ်ဒီလူငယ်ကလေးကိုအောင်မြင်မှုနဲ့ချီတက်စေချင်ပါတယ်။
Immortal Regiment လမ်းလျှောက်ချီတက်ပွဲကိုပြီးခဲ့တဲ့နှစ်ကလူထောင်ပေါင်းများစွာတက်ရောက်ခဲ့တယ်လို့သမ္မတ Vladimir Putin လည်း Red Square ကိုဖြတ်ပြီးတော့ပါဝင်ဆင်နွှဲခဲ့ပါတယ်။အဲ့ဒီချီတက်ပွဲဟာလှတ်တလောကာလသမိုင်းတစ်လျှောက်လူအများဆုံးပါဝင်ဆင်နွှဲခဲ့တဲ့ပွဲလေးဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းဆိုဗီယက်နိုင်ငံသားပေါင်း28တန်းသေဆုံးခဲ့တယ်လို့ခန့်မှန်းထားကြတာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လင်းနေပါတယ်။ VOA ကထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။ဒီကနေ့ညနေခင်းသတင်းတွေမကြာခင်ပြီးဆုံးတော့မှာပါ။ဒီကနေ့ရက်ထိတ်တန့်ရောက်သတင်းအချင်းချုပ်ကိုမှတ်သိရင်ထိုက်ကပြောပြပေးပါအောင်ရှင်။
ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့စကားပြောရင်တည်တဲ့သူ့ရဲ့စီယုံရေးပွဲတွေမှာချီးမွမ်းမှုတွေရောကဲ့ရဲ့ရှုတ်ချမှုတွေရောရရှိခဲ့သူရိုဒရီဂိုဒူတတ်တေအနိုင်ရဖို့တေချာသလောက်ရှိနေပါပြီ။အစိုးရကတရားဝင်အသိအမှတ်ပြုထားတဲ့ရိုမန်ကက်သလစ်မဲပေးပွဲစောင့်ချက်ကြီးချက်ရေးအဖွဲ့ရဲ့တရားဝင်မဟုတ်တဲ့မဲရှိတွေ့မှုအရာအသက်82နှစ်အရွယ်တောင်ပိုင်းဒါဗို့မြို့တော်ဝင်ရိုဒရီဂိုဒူတတ်တေကမဲများစုကိုရရှိထားပြီးသူ့ရဲ့အဓိကရှင်ပြိုင်ဘက်တွေကိုမဲအသားနဲ့ဦးဆောင်နေတာဖြစ်ပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်တဲ့ပြင်ထဲမှာနိုင်ငံတကာရေချောင်းသွားလာမှုတွေလွတ်လပ်စွာလုပ်နိုင်တယ်ဆိုတာကိုပြသဖို့အတွက်ရေတပ်စစ်သည်မော်တစီကိုအဲ့ဒီနေရာဆေးလွတ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မှပြောဆိုပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေပိုင်တဲ့နေရာအများအပြားသူတို့ပိုင်တယ်လို့တရုတ်တို့ပြောဆိုနေတာကိုစိန်ခေါ်တဲ့အနေနဲ့တရုတ်တို့ထိန်းချုပ်ထားတဲ့ Fairy Cross Reef တန်နာကျောက်တန်းရဲ့ရေမိုင်12မိုင်အကွာအထိအမေရိကန်စစ်သည်မော် USS William F. Lawrence ခုံမောင်းခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Bill Aban ကပြောဆိုပါတယ်။ညကိုရီးယားအလို့သမားပါတီညီလာခံပြည်ဆောင်ရဲ့အထိမ်းအမှန်အနေနဲ့ကျင်းပတဲ့ကြီးမားတဲ့စီးရေးပြပွဲကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်တက်ရောက်ပါတယ်။ရခိုင်ပြည်နယ်တဲကလူမှုအတိုင်းဝိုင်းနေကြတွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးယုံကြည်မှုရှိအောင်တည်ဆောက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာစီယေကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်လူနည်းစုတွေအပေါ်ခေါ်ဝေါ်သုံးစွဲမှုတွေကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့တော့နိုင်ငံတကာမှာပုံမှန်လိုက်နာကျင့်သုံးနေကြအတိုင်းဆက်ပြီးခေါ်ဝေါ်သွားမယ်လို့ပြောဆိုသွားပါတယ်။
တရင်ချင်းချုပ်ကိုမှတ်တင်ကြီးထိုက်ကပြောပြပေးသွားတော့ပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 51နဲ့လမ်းလမ်းမီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမှရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစီနဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.